ရုပ်ပုံ၅ကိုကြည့်ကြအောင်ဆိုဒီရုပ်ပုံထဲမှာယေရှုနဲ့သူတပည့်တော်များကိုမြင်တွေ့နိုင်တယ်ပတ္တခါပွဲကျင်းပနေကြတယ်။နှစ်စဉ်နှစ်တိုင်းဣသရေလလူမျိုးများအနေနဲ့အီဂျစ်ပြည်မှကျွန်ဘွား၌နေခဲ့တဲ့အကြောင်းကိုအောက်မေ့သတိရကြတယ်။ဘုရားသခင်ဟာကျွန်ဘွားရောက်နေကြတဲ့ဣသရေလလူမျိုးများအားကျွန်ဘွားမှလွတ်မြောက်စေဖို့ဂရုပေးခဲ့တယ်။ဘုရားသခင်ကဣသရေလလူမျိုးအားတိုးတချို့ကိုတက်ပြီးသူတို့နေအိမ်ကိုထိုတိုးသွေးများဖြင့်အမှတ်သားလို့ရန်မိမာခဲ့တယ်။ဘုရားသခင်ဟာအီဂျစ်ပြည်၌ရှောက်သွားတဲ့အခါအီဂျစ်လူအများပြားတည်ခဲ့ကြပေမဲ့ဣသရေလအိမ်များကိုလွတ်ငင်းချမ်းသာစေခဲ့တယ်။ဣသရေလလူမျိုးဟာသူတို့ရဲ့တိုးအသွေးကသူတို့ကိုကယ်တင်ခဲ့ကြတယ်။အီဂျစ်ပြည်မှထွက်ခွာရန်ဣသရေလလူမျိုးကိုခွင့်ပြုခဲ့ကြတယ်။ဒါကိုအောက်မေ့သတိရခြင်းအတွက်ဣသရေလလူမျိုးများသည်နှစ်စဉ်နှစ်တိုင်းပတ္တခါပွဲတွင်တိုးတက်ပြီးကျွန်ဘွားမှလူငင်းချင်းအထိမ်မှကိုကျင်းပကြတယ်။ယေရှုဟာသူအသေးခံမဲ့အကြောင်းကိုသိထားပြီဖြစ်တယ်။ထိုပတ္တခါပွဲတွင်ယေရှုကမုန့်ငိုယူပြီးဒါဟာသင်တို့အတွက်ငါချိုးဖဲ့တဲ့ငါရဲ့ခန္ဓာကိုယ်ဖြစ်တယ်။ငါကိုတရိယအောင်မေ့ဖို့ယူပြီးစားကြပါအဲ့ဒီနောက်စပြည့်ရည်တစ်ခုကိုယူပြီးဒါကိုတောက်ကြပါလူအများအတွက်ငါသွန်းလောင်းသောငါရဲ့အသွေးဖြစ်တယ်လို့ပြောပြီးသုံးဆောင်ခဲ့ကြတယ်။ယေရှုဟာပတ္တခါပွဲတွင်အသက်ခံသောတိုးတငယ်ဖြစ်တယ်။လူများအားတည်ခြင်းနှင့်အပြစ်မှကယ်တင်ရန်အတွက်ပေးဆက်တဲ့ရက်ကောင်ဖြစ်တယ်။ယေရှုဟာလောက၏အပြစ်များကိုယူဆောင်သွားမည့်ဖျားသခင်ရဲ့တိုးတငယ်ဖြစ်တယ်။ဒီအချက်ကိုကျွန်ုပ်တို့အမြဲသတိပြုရန်ဖြစ်တယ်။ဘာကြောင့်လဲဆိုတော့ယေရှုဟာငါတို့အားကယ်တင်ဖို့အလို့မှာအသေးခံခဲ့တဲ့အတွက်ဖြစ်တယ်။